နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမကြမီရက်အပိုင်းအတွင်းတရုတ်ဆိုရရဲ့ထိကြားချက်အရပီကင်းမြို့ကိုချစ်ချင်ရေးခီးတွားရောက်ဖို့ရှိကြောင်းတနင်္လာနေ့ကထုတ်ပြန်ထားပါတယ်တမတော်ကာဝေးဦးစီးချုပ်ရဲ့တရုတ်ခီးစဉ်အပြီးမှာချက်ချင်းဆိုသလိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ရဲ့ခီးစဉ်ကိုထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေကြားမှာလေးထားမှုတွေမြင့်တက်စေခဲ့ပါတယ်။ဒီခီးစဉ်မှာအဓိကဘာတွေဆွေးနွေးပွဲရှိတယ်လဲဆိုတာကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်းအတာပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်ဆိုရရဲ့ဖိတ်ကြားချက်အရပီကင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေကြားအစင်းမြင့်ခေါဆောင်တွေဆွေးနွေးပွဲကိုတက်ရောက်ဖို့နဲ့နိုင်ငံချစ်ကြည်ရေးမြင့်တင်ဖို့အတွက်အလို့တဘောချစ်ကြည်ရေးခီးကိုမကြမီကာလမှာတွားရောက်မှာဖြစ်ကြောင်းဒီနေ့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီလ21ရက်နေ့ကလည်းတံတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဦးဆောင်တဲ့တံတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်နိုင်ငံသမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့သလိုတရုတ်ထိပ်သီးစစ်ခေါဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အတိုင်းအမြင်ခံတရုတ်ပြည်ကိုတွားရောက်တဲ့ခီးစဉ်ကိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီးနောက်တည့်ရက်မှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနစ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကအခုလိုသုံးသပ်ပြောဆိုပါတယ်
။ကျွန်တော်မြင်နေတာကတော့ဗျာသူတို့တရုတ်ပြည်ကဗမာပြည်ဒီကောင်းဆောင်ပိုင်းကိုအနားလည်ဆုံးလူပြောရမလို့ခင်တယ်။ဗမာပြည်ရဲ့အခြေအနေပဲသူတို့အတိအဆုံးပဲ။အဲ့ဒါအပြင်ဒီနေ့အခါကာလမှာသူတို့ရဲ့အဒီကျုံနဲ့ခုလမ်းညံတဲ့ကြောင့်ဆိုတာအစီမံကိန်းရဗမာပြည်ကိုလည်းအင်္ဂါအယုံဆိုင်နေချင်းအဲ့လိုခါမှာသူတို့တောက်ပြည်အတွက်လိုအပ်တဲ့ဟာတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်ဗမာပြည်နဲ့ရင်းနှီးအောင်အတင်းပြုတ်လုပ်နေရလို့ထင်တယ
်။နိုင်ငံတော်အတိုင်းအမြန်ရဲ့ခီးစဉ်တွင်မှာကျုံနိုင်ငံဘက်က One Road One Belt ကိုကစ်တစ်ပူလာမစီမံကိန်းပြင်လက်ရှိမြန်မာစိုးရအပေါ်နိုင်ငံတကာကထိအားပေးနေတဲ့ရခိုင်အရေးအရှင်းမြောက်နယ်စပ်ဒေသငင်းကြိုင်းရေးနဲ့မြစ်ဆုံကြီးကာတာစီမံကိန်းအရေးတွေဖြတ်သွင်းဆွေးနွေးနိုင်ကြောင်းလည်းသုံးသပ်ပါတယ်။မြစ်ဆုံကြီးကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပွဲရှိကြောင်းကိုဇဲဘော်ဖိုတန်ချောင်းကအခုလိုဆက်ပြောပါတယ်
။မြစ်ဆုံကိစ္စနဲ့ပတ်သက်လို့တိကျလို့ယင်းနည်းပြနာထားတာလည်းအများကြီး။အဲ့တော့သူတို့အဲ့ဒါကိုဗမာပြည်ဘက်ကယတိပြမဖြစ်မချင်းသူတို့ကအပြင်လာခဏလူတိုက်တွန်းနေဦးမှာပဲကျွန်တော်တို့အဲ့ဒီပဲချင်းတယ်။ဒီဘက်ထဲမှာတော့သူတို့ကျွန်တော်တင်းနေဆက်ရှိတဲ့ကုံတွေကြီးအရသာရိစေကြတာတော့အဲ့ဒီကိစ္စကိုသူတို့ညှိနှိုင်းထားတော့မယ်ဆိုတဲ့သဘောမျိုးပဲ
ကျုပ်မြန်မာဆက်ဆံရေးဆောင်ပါပြီးရေးသားတဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းတီဘောကမြစ်ဆုံရေးနဲ့ပတ်သက်ပြီးဖြစ်လာနိုင်တဲ့အလားအလာကိုအခုလိုတုံ့တက်ပါတယ
်ကျွန်တော်နိုင်ငံကလည်းရင်းကြုံနိုင်မှုတွေမဝင်နဲ့အထက်မှာအလက်တက်တာလုံလုံလောက်မရှိတာဟာကအကြောင်းရှင်းတစ်ခုဖြစ်တယ်အဲ့တော့ဒီပြဿနာကအရင်ဆိုရလက်ထက်မှာပြည်သူတို့ကဝိုင်းဝန်းဆန့်ကျင်ကြတယ်ဆိုတာမှအကြောင်းရှင်းတစ်ချက်ကအရင်စေဆိုရကိုပြည်သူတို့ကယုံကြည်မရှိဘူးဆိုဒီနိုင်ငံရဲ့တင်ဟာသာဒကိုဒီဘဘောနဲ့ရောင်းလိုက်တယ်ဆိုတဲ့အမြင်လည်းရှိတာပေါ့အဲ့တော့ဒေါက်တာစုကြည်အနေနဲ့ဒီအာကိုကျွန်တော်တို့စာချုပ်ကိုပြန်ပြီးတော့ပြင်ဆင်ပြီးတော့ဟိုချုပ်ဆိုတာပဲဖြစ်စေအကျိုးမြတ်ခွဲဝေမှုကိုပြန်ပြင်ဆင်တာပဲဖြစ်စေကိုယ့်အတွက်လည်းအဆင်ပြေသူ့အတွက်လည်းအဆင်ပြေတဲ့ဟာမျိုးတစ်ခုခုတော့အပြောင်းလဲလုပ်ပြီးဆက်လုပ်လိုက်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ
်ဒီကနေ့ထုတ်တမရော်ပိုင်းမြောက်ရီသတင်းစာမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကျုံနိုင်ငံတမရာနဲ့တွေ့ဆုံစဉ်မှာ Three Gods Den ရည်ချင်းသုံးသွယ်ရေကာတာတည်ဆောက်မှုနဲ့ပတ်သက်ပြီးချီချူပြောဆိုခဲ့တဲ့အချက်တွေကိုထက်သွင်းဖော်ပြထားသလိုရည်ချင်းသုံးသွယ်ရေကာတာဓာတ်ပုံတွေကိုပါဖော်ပြထားပါတယ်